ပြီးခဲ့တဲ့ဩဂတ်လ23ရက်နေ့လောက်ကလေးကတပ်မတော်နဲ့အီတပ်ဖွဲ့တို့ပန်းမြောင်းရွာအရှိဘက်တောင်ကုန်းပေါ်နဲ့ပန်းမြောင်းရွာအကြားဒီကနေ့ထိအပြန်အလှန်ပစ်ခတ်နေကြတာ၄ရက်ရှိနေပြီဖြစ်ပါတယ်။အခုဆိုရင်ပန်းမြောင်းရွာထဲမှာတပ်မတော်ကနေရာယူထားပြီးလက်နက်ကြီးတွေနဲ့ပစ်ခတ်နေတာမို့ရွာသားတွေကမနေရဲကြတော့တဲ့အတွက်တိတ်ရှောင်နေကြတယ်လို့ပန်းမြောင်းရွာအုပ်ချုပ်ရေးမှူးဦးတင်အောင်ကျော်က RFA ကိုပြောပါတယ
်။အခုဖြစ်တာကဒီဘုရားတောင်ပေါ်ကလမ်းသားကြီးကြားလို့ရော်ရှိကိုကြားတော့လို့ရော်တော့တွေကတော့ကြောက်လန့်ပြီးနေနေချောင်းနေကြတယ်ဖြစ်နေကြတယ်။ဘုန်းတော်ကြီးကြောင်းတွေကိုတော့ကြားတယ်။ရောင်းမျိုးတွေကိုနေနေပေါ်ပေါ်တော့ကြားလို့ရှိတယ်။အာမင်းကြားတယ်တော့တော့ကြားတယ်။အထိတ်တန်းကြောက်တော့ကြားတယ်လေ။ကျွန်တော်တို့ကရွာမှာရှိပါရဲ့ဦးလေး။ဦးချောင်းနေသူကချောင်းနေကြတယ်
။ဩဂတ်လ24ရက်နေ့မနက်ပိုင်းကလမ်းသားကြီးကြီးကြားရောက်ခဲ့လို့ကလေး3ဦးထိမှန်တည်ဆုံးခဲ့ပြီးနောက်ထပ်3ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တာဟာတပ်မတော်ကပြစ်ခတ်လိုက်တာလို့အေးပြောခွင့်ရသူခန်းသူခါကပြောပါတယ်။
အဲ24ရက်နေ့ကပေါ့နော်အဲ့ဒီမှာဗမာစစ်တပ်ဘက်ကနေပြီးတော့လက်နေကြီးနဲ့နေပြီးတော့သူတို့ပန်းမြောင်းရွာအလေးမှာရှိတဲ့အောင်မင်းကတောင်ပေါ်ကနေပြီးတော့လက်နေကြီးနဲ့လှမ်းပြီးတော့ဒါရွာသေးကိုပစ်တာကြောင်သားလေး3ဦးတည်တာပေါ့နော်နောက်ထပ်3ယောက်တို့ဆေးရုံမှာပေါ့နော်ဟိုတန်ရာပြင်းထန်တဲ့
အနောက်ပိုင်းစစ်တပ်နာချုပ်တိုင်းဦးစီးဗိုလ်မှူးကြီးဝင်းစောဦးကတော့ညင်းဆန်ထားပြီးအေးအေးရဲ့လက်ချက်လို့သာဖြစ်တယ်လို့ပြောပါတယ်အခုလိုတိုက်ပွဲတွေကြားဒေသခံတွေထိခိုက်သေးဆုံးရတာတွေအတွက်လည်းစိတ်မကောင်းဖြစ်မိတယ်လို့ဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်လက်ရှိတိုက်ပွဲအခြေအနေအရပန်းမြောင်းရွာဒေသခံတွေဟာအေးအဖွဲ့ကိုထောက်ပံ့တာတွေရှိနေတယ်လို့ဗိုလ်မှူးကြီးဝန်ဆောင်ဦးကပြန်လည်ဆွဆွဲထားပါတယ
်။ကလေးတွေတုံးသွားချုံချုံသွားရဟိုဘက်ကအေးပြစ်လို့ပဲချုံချုံသွားပေတာပေတာပဲလို့အခုကဟိုလာကျွန်တော်တို့ပြစ်လို့မှန်တယ်ဆိုတော့ဒီလိုတွေပဲတစ်ဖက်နဲ့ဆွဆွဲနေတယ်အမှန်တော့မဟုတ်ဘူးကျွန်တော်တို့ပြစ်တဲ့ဘုံကြီးနဲ့အချိန်မနှောင်းခင်ပါပဲဟိုဘက်ကကောင်တာလာတဲ့ဘုံကြီးကကြာပန်းမြောင်းရဲ့အခြေဘက်ကကီလိုမီတာ5000 6000လောက်ပဲရှိတယ်အဲ့မှာရှိတဲ့တောင်ကျော်တစ်ယောက်ကိုတောင်းနေပြန်နေရယူရဲ့အမ်းမြောင်ပလဲတော်ကျောင်းတော်အဲ့ရွာတွေကရိတ်ခါအဲ့ရွာတွေကသူ့ရဲ့အမာခံတွေကတော့ပို့ပဲ။ဓာန်ရတဲ့လူငါတွေစေကူဖို့ဆိုလို့အမ်းမြောင်ချောင်းတိုင်းပဲဆက်လေတွေနဲ့ကျွန်တော်တို့လာရဲဆက်လေသူတို့စီကအကူကြီးကောင်းလို့မရ။ဒေရငယ်ညဆရဏာကြီးကျောင်းတော်ညညနေတကောင်ကျောင်းတော်တော့ဒီစီတွေနဲ့သွားပြီးတော့အကူကြီးသေးတယ်။ဒီပန်းမြောင်ကတော့ဒိုးတက်ပဲအခြေလောလောဆယ်ယာယီခြေပြုထားမှဒီကောင်ထိနိုင်မယ်ဆိုကျွန်တော်ကပန်းမြောင်မှာတက်ဖို့ထားလိုက်တာပေါ့။ပြောရရင်ဒီနေ့ဒီတိုင်းနေတော့အဲ့ကောင
်။အေးပြောခွင့်ရသူခန်သူခါကတော့
ရွာသားနော်ပြည်သူဆိုတဲ့ဥစ္စာကတော်လိုင်းတပ်ဖွဲ့တွေလာလို့ရှိရင်လည်းသူတို့ကဆက်ဆံမှာပဲ။ဗမာစစ်တပ်လာလို့ရှိရင်လည်းဆက်ဆံမှာပဲ။တိုင်းဘက်တပ်ဖွဲ့တွေနဲ့စကားပြောတိုင်းတာနေပြီးတော့အဲ့လိုမျိုးလိုက်တက်တန်းဆိုလို့ရှိရင်နော်အဲ့ဒီဗမာစစ်တပ်နဲ့ဆက်ဆံတဲ့သူတို့ရဲ့ဒီသူတို့ရဲ့ထောက်ခံသူတွေပြည်သူတွေကိုနော်အခုချိန်ကြီးကျွန်တော်တို့ဘာမှဒုက္ခပေးတာမရှိသေးဘူး။ဒါမဲ့ဆိုလို့ရှိရင်ဖမ်းဆီးရမယ့်ရင်တော့မှကျွန်တော်တို့ကကောင်းကောင်းမွန်မွန်နေပြီးတော့လူသားချင်းစာနာမှုအပြည့်အဝနဲ့နေပြီးတော့ပြန်လွှတ်ပေးနေတယ်။ဒါမဲ့တစ်ဖက်မှာဗမာစစ်တပ်ကတော့အဲ့လိုမဟုတ်ဘူး။အပေါ်အပြင်တပုံလေးဆိုတော့သူတို့ရဲ့ဒီဖက်စစ်အယူဝါဒအတွေးခွန်နဲ့နေပြီးတော့မှကျွန်တော်တို့တိုင်းရင်းသားပြည်သူတွေကိုဒါတခြားလုံးဒုက္ခပေးလာတာဖြစ်တယ်
။အေးတပ်ဖွဲ့ဝင်တွေဟာပန်းမြောင်ရွာနီးကီလိုမီတာ5000တော့အကွာကတောင်ကျောတလျှောက်မှာနေရာယူထားတဲ့အတွက်တပ်မတော်ကတိမ့်ပိုက်နိုင်ရေးတိုက်ခိုက်နေရတာဖြစ်တယ်လို့ဗိုလ်မှူးကြီးဝန်ဆောင်ဦးကပြောပါတယ်။ဒါကြောင့်အဲ့ဒီနေရာအနီးတိုက်ပွဲတွေကထပ်ဖြစ်လာအောင်မလို့ဒေသခံတွေကလည်းနေရာမပြောင်းနိုင်ကြသေးဘူးလို့ဒေသခံရုံးသားတွေကပြောဆိုကြပါတယ်ခင်ဗျာ။ကျွန်တော်ကျော်သူပါ